ဒေသတွင်းနဲ့နိုင်ငံတကာမှာတည်ငြိမ်မှုရရှိစေရေးဂျပန်နဲ့တရုတ်နိုင်ငံအကြားအဆင့်မြင့်ဆွေးနွေးပွဲတွေလှုပ်ဆောင်သွားဖို့တရုတ်သမ္မတရှီဂျင်ပင်နဲ့သဘောတူညီခဲ့တယ်လို့ဂျပန်ဝန်ကြီးချုပ်တေယိုရှိဟိဒေစုဂါကပြောပါတယ
်私からは日中の安定は異国間だけでなく
ဂျပန်နဲ့တရုတ်ဆက်ဆံရေးတည်ငြိမ်မှုကနိုင်ငံအတွက်သာမကဘူးအင်းဒီနိုင်ငံတွေနဲ့နိုင်ငံတကာအတွက်လည်းအရေးကြီးကြောင်းကိုသမရှိဂျီဘင်းကိုပြောခဲ့ကြောင်းဒေသတွင်းနဲ့နိုင်ငံတကာမှာရင်ဆိုင်နေရတဲ့စိတ်ကောင်းမှုတွေကိုဖြည့်ဆည်းဖို့စစ်နိုင်ငံကအသိမြင့်ပုဂ္ဂိုလ်တွေအကြားနီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်ကြဖို့သဘောတူညီခဲ့ကြောင်းဂျပန်ဝန်ကြီးချုပ်ဆူဂါက NHK သတင်းဌာနကိုပြောကြားသွားတာဖြစ်ပါတယ်။ဂျပန်ဝန်ကြီးချုပ်တေယိုရှိဟိဒေဆူဂါကတောက်ကြနေကသမရှိနဲ့ပထမဆုံးအကြိမ်ဖြစ်တယ်လီဖုန်းနဲ့ဆက်သွယ်စကားပြောခဲ့တာဖြစ်ပါတယ်။အဲ့ဒီလိုစကားပြောရမှာသမရရှိကဂျပန်နဲ့တရုတ်နိုင်ငံကြားကျဲပြောတဲ့ဘုံအကျိုးစီးပွားရှိသလိုပူးပေါင်းဆောင်ရွက်ရေးနယ်ပယ်ကလည်းကြီးကြီးမားမားရှိနေကြောင်းဒါကြောင့်ကုန်ပစ္စည်းထောက်ပံ့ရေးဖြစ်စဉ် supply chain တည်ငြိမ်ဖို့အရေးနဲ့ပုံလေးတဲ့ရင်းနှီးမြှုပ်နှံမှုပတ်ဝန်းကျင်ကိုနိုင်ငံပူးတွဲထင်ထင်သွားဖို့ပြောလိမိတယ်လို့ပြောကြောင်းတရုတ်နိုင်ငံပိုင် CCTV သတင်းဌာနကပြောပါတယ်ဒီလာတဲ့ဂျပန်ဝန်ကြီးချုပ်တက်ဖြစ်လာသူဆူဂါကပြီးခဲ့တဲ့ဒီနေ့ကနေနေကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တယ်လီဖုန်းကတဆင်စကားပြောခဲ့ပါသေးတယ်ဝန်ကြီးချုပ်ဆူဂါအနေနဲ့လက်တလောဆက်ဆံရေးတင်းမာနေတဲ့အမေရိကန်နဲ့တရုတ်နိုင်ငံစလုံးနဲ့ဆက်ဆံရေးပြည်လည်အောင်ဆောင်ရွက်ဖို့လိုအပ်မှာဖြစ်ပါတယ်ဒီနေ့အစောပိုင်းကသမ္မတရှီဂျင်ပင်ဂျပန်နိုင်ငံကိုလာရောက်လက်ပတ်ဖို့ရှိပေမဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်ဟိစစ်ဖြစ်သိမ်းလိုက်ရပါတယ်တောက်ကြနေကစကားပြောရမှာတော့တရုတ်သမ္မတဂျပန်နိုင်ငံကိုလာလေကိစ္စကိုမဆွေးနွေးဖြစ်ဘူးလို့ဝန်ကြီးချုပ်ဆူဂါကပြောပါတယ်ခင်ဗျာ